အမေရိကန်ပြည်ထောင်စုနဲ့မက္ကဆီကိုနယ်ကြားတိုင်းကာရေးအသုံးစီချထားရေးသမရနဲ့ဒီမိုကရက်လွှတ်တော်အမတ်တွေကြားသဘောတူညီချက်မရတာကြောင့်အစိုးရလုပ်ငန်းတချို့ယာယီရပ်ဆိုင်းထားရပါတယ်။အစိုးရဝန်ထမ်း 38,000 လောက်လစာမဲ့ခွင့်ရပေးခံထားရတယ်လို့ဝန်ထမ်း 42,000 လောက်ဟာနှောင်ပြန်ရမှာမယ်ဆိုတဲ့အာမခံချက်မရှိဘဲလစာမဲ့အလုပ်လုပ်နေရပါတယ်။သမ္မတဒေါ်နယ်ထရမ့်ကတော့တိုင်းကာဖို့အသုံးစီကိုလွှတ်တော်ကအတိမပြည့်ဘူးဆိုရင်သမ္မတရဲ့လုတ်ပိုင်ခွင့်အရနိုင်ငံတော်အရေးပေါ်အခြေအနေကြီးညာမယ်လို့ချင်းချောက်ပြောဆိုထားတဲ့အပေါ်နိုင်ငံတော်အရေးပေါ်အခြေအနေဆိုတာဘာပါလဲကြီးညာမယ်ဆိုရင်သမ္မတအနေနဲ့ဘယ်လိုလုတ်ပိုင်ခွင့်တွေရှိပါသလဲဒေါခင်စိုးဝင်းနဲ့ဦးသိန်းထိုက်ဦးတို့ဆွေးနွေးတင်ပြထားတာကိုနားဆင်ရပါမယ်ရှင
်ဒေါခင်စိုးဝင်းသမ္မတဒေါ်နယ်ထရမ့်ကတော့သူတောင်းထားတဲ့မက္ကဆီကိုနဲ့တိုင်းကာဖို့ကိစ္စအသုံးစီချမပေးဘူးဆိုရင်နိုင်ငံတော်အရေးပေါ်အခြေအနေကြီးညာမယ်ဆိုပြီးတော့ချိတ်ချောက်ထားတယ်ဗျာနော
်ဟုတ်တယ်ကိုသိန်းရေတိုင်းပြည်မှာအရေးပေါ်အကျပ်တဲကြုံလာရတဲ့အချိန်ဒါမှမဟုတ်နိုင်ငံပေါ်ချိတ်ချောက်မှုတစုံတရာရင်ဆိုင်ရတဲ့အတွက်ချက်ချင်းတုံ့ပြန်မှုလိုအပ်တယ်လို့သမ္မတအနေနဲ့သတ်မှတ်မယ်ဆိုရင်ပေါ့လေအရေးပေါ်အခြေအနေကြီးညာခွင့်ပေးထားတဲ့ဥပဒေအတိုင်းလုပ်မယ်လို့ပြောနေတာအမေရိကန်ပြည်ထောင်စုမှာသမ္မတဟောင်းဂျယ်ရဖို့လက်ထက်1986ခုနှစ်စက်တင်ဘာလတုန်းကပြတ်ထန်းခဲ့တဲ့ဥပဒေပေါ့ရှင
်ဒီလိုနိုင်ငံတော်အရေးပေါ်အခြေအနေကြီးညာမယ်ဆိုလို့ရှိရင်လွှတ်တော်ရဲ့အခန်းကဏ္ဍကရောဘလို့ရှိပါသလဲခင်ဗ
ျဒီလိုပါသမရရဲ့လုတ်ပိုင်ခွင့်ကိုအတီးပြုတ်တဲ့တစ်ချိန်တည်းမှာပဲလွှတ်တော်ကနေဒီလုတ်ပိုင်ခွင့်ကိုပြန်လဲထိမ့်ညီပိုင်ခွင့်လဲပြတ်ထန်းထားတယ်လို့ဆိုပါတယ်ဥပမာအရေးပေါ်အခြေအနေကြီးညာပြီးရင်ဆက်ထားမလားရုတ်သိမ်းမလားဆိုတာကိုလွှတ်တော်နှစ်ရက်စလုံးကမဲခွဲဆုံးဖြတ်ရတာလေအထက်လွှတ်တော်က6လတစ်ချိန်ဒီကြီးညာချက်ကိုပြန်ပြီးသုံးသပ်ရတယ်လို့တစ်နှစ်ပြည့်လို့သမရကထပ်ပြီးတက်တမ်းမတိုးဘူးဆိုရင်လဲအလျော်အလျောက်ပြက်ပြဲသွားတယ်လို့ဆိုပါတယ
်ဟုတ်ပါတယ်ဒါပေမဲ့အဓိကညင်ပွားနေတာကသမရထရန်အနေနဲ့ကျင်းညာပိုင်ခွင့်ရှိမရှိဆိုတာကိုပါဥပဒေကြောင်းအရတော့သမ္မတအနေနဲ့လုပ်ပိုင်ခွင့်ရှိတဲ့အတွက်အရေးပေါ်အခြေအနေလိုအပ်လို့ကျင်းညာမယ်ဆိုရင်ကျင်းညာပိုင်ခွင့်ရှိတယ်ဆိုပြီးတော့ပြောနေကြပါလေဒါပေမဲ့သူအကြောင်းပြနေတဲ့အမေရိကန်ပြည်ထောင်စုတောင်ဘက်နယ်စပ်ကအခြေအနေတွေကအမှန်တကယ်အရေးပေါ်အခြေအနေဟုတ်ရဲ့လားဆိုတာကိုအငင်းပွားနေကြတယ်ဗ
ျဟုတ်ပါတယ်ကိုသိန်းကြီးနိုင်ငံရဲ့တောင်ပိုင်းမှာရွှေပြောင်းခြေချသူတွေရောက်လာပြီးတော့ဝင်ဖို့ကြိုးစားနေတာကြောင့်မလို့လူသားချင်းစာနာမှုအခြေအနေနဲ့မျိုးသားလုံခြုံရေးဆိုင်ရာအရေးပေါ်အခြေအနေကိုရင်ဆိုင်နေရပြီလို့ဆိုပြီးတော့သမ္မတထရမ့်ကပြောနေတာပါ။ရာဇဝတ်သားတွေတိုင်းပြည်တွေကိုဝင်တော့မယ်လို့သမ္မတထရမ့်ကပြောထားခဲ့တာပါ။လူကုန်ကူးတဲ့သူတွေလည်းရောက်လာမယ်၊မူရီဆေးဝါးတွေလည်းဝင်လာမယ်၊မက္ကဆီကိုဘက်ကနေအကြမ်းဖက်သမားတွေဖြတ်ပြီးတော့ဝင်လာနိုင်တယ်လို့လည်းသတိပေးနေတာပါ။ဒါပေမဲ့လေအခုရောက်နေတဲ့ရွှေပြောင်းဝင်ရောက်သူတွေဟာသမ္မတထရမ့်အစိုးရဘက်ကပြောနေသလိုမဟုတ်ဘူးဆိုပြီးဒီမိုကရက်အမတ်တွေကညှင်းချက်ထုတ်နေကြတာလေ
ဒီနေရာမှာသမ္မတထရမ့်နိုင်ငံတော်အရေးပေါ်အခြေအနေကြီးညာမယ်ဆိုရင်လွှတ်တော်ကဟန်တားနိုင်ပါမလားဆိုတာကိုလည်းလူတွေကသိကျင်နေကြတယ်ဗျသမ္မတကအရေးပေါ်အခြေအနေကြီးညာပေမဲ့လွှတ်တော်နေ့ရက်စလုံးမှာရှိတဲ့အမတ်အများစုကသဘောမတူကန့်ကွက်မယ်ဆိုရင်ကြီးညာချက်ကအထမမြောက်ပါဘူးလွှတ်တော်နေ့ရက်စလုံးရဲ့သုံးပုံနှစ်ပုံကကန့်ကွက်ဖို့တော့လိုပါတယ်ဒါပေမဲ့လည်း Republican Party ဝင်အများစုလွှမ်းမိုးတဲ့အထက်လွှတ်တော်အနေနဲ့သမ္မတထရန့်ကတကယ်လို့ရေးပေါ်ချင်းနေကြညာမယ်ဆိုရင်လည်းသူတို့ကတော့စန့်ကျင်မှုဖြစ်နိုင်ခြင်းမရှိသလောက်ပဲဆိုပြီးတော့လေးလာသူတွေကပြောနေကြပါလေ
ဒီလိုသာနိုင်ငံတော်ရေးပေါ်အခြေအနေကြီးညာမယ်ဆိုရင်သမ္မတထရန့်အနေနဲ့ဘာတွေလုပ်ပိုင်ခွင့်ရှိမလဲနိုင်ငံတော်ရေးပေါ်အခြေအနေကြီးညာမယ်ဆိုရင်သမ္မတအနေနဲ့တိုင်းပြည်အတွင်းပိုင်ဆိုင်မှုတွေကိုထိန်းချုပ်တာတည်ယူပို့ဆောင်ရေးနဲ့ဆက်သွယ်ရေးကိုထိန်းချုပ်တာပုဂ္ဂလိကလုပ်ငန်းတွေနဲ့ပတ်သက်လို့စည်းမျဉ်းတွေသတ်မှတ်တာပြည်ပကိုစစ်တပ်တွေဆစ်လွတ်တာစတဲ့လုပ်ပိုင်ခွင့်အတော်များများဥပဒေအရအနှင်းထားပါတယ်သမ္မတထရမ့်အနေနဲ့သူ့ဘက်ကလှုပ်တင်တယ်လို့တက်တည်ပြတောင်းဆိုနိုင်တဲ့လုပ်ပိုင်ခွင့်အနေနဲ့အတူဒီမိုကရက်အမတ်တွေကန့်ကွက်နေတဲ့မက္ကဆီကိုနဲ့တိုင်းကာရေးအသုံးစရိတ်ခွဲတန်းချတုံးဆွဲနိုင်ခွင့်လည်းရသွားပါလိမ့်မယ
်ဟုတ်ကဲ့ဒေါခင်စိုးရင်ဒီနေရာမှာမေးစရာရှိတာကတိုင်းကာဖို့ငွေကဘယ်ကရနိုင်မလဲပေါ့လေဒီတိုင်းကာရေးအသုံးစရိတ်နဲ့ပတ်သက်လို့ကရှုပ်ထွေးမှုတွေရှိလာနိုင်ပါတယ်လွှတ်တော်ရဲ့သဘောတူညီချက်မကျူပဲကာကွယ်ရေးဝန်ကြီးရဲ့တီးပြချက်နဲ့စစ်တပ်ကရေးပေါ်စီမံခန့်ခွဲပြီးတော့ရှိပြီးသားအသုံးစရိတ်ကိုပြန်ပြီးတော့ခွဲတန်းချတုံးလာနိုင်ပါတယ်လောလောဆယ်တော့အမေရိကန်စစ်တပ်အင်ဂျင်နီယာတပ်ခွဲအတွက်မတုံးရသေးတဲ့ဗန္ဒာကြီးခွဲတန်းတချို့ကိုအင်ဂျီရောကလေးလာစုံစမ်းနေတယ်လို့သတင်းတွေထွက်နေပါတယ်ပေါ်တိုရီကိုတက်ဆက်ကယ်လီဖိုးနီးယားနဲ့ဖလော်ရီဒါပြည်နယ်တွေမှာတဘောဝဘေးရန်နေရာတွေဂျုံလို့ရှိရင်အုံပြူကိုချထားတဲ့ခွဲတန်းနေတဲ့ကငွေတွေကိုတတိုင်းအတွက်သုံးနာမျိုးတွေဖြစ်လာနိုင်တယ်ဆိုပြီးတော့သတင်းတွေမှာဖော်ပြကြတာပါဒီနေရာမှာရင်းနှုန်းကလည်းအမေရိကန်ပြည်ထောင်စုမှာဒီလိုရေးပေါ်စီမံချက်ဥပဒေတွေအသုံးပြုဘူးလားဆိုတာမေးခွန်းထုတ်စရာတွေဖြစ်လာပြန်ပါလေခင်ဗ
ျဒီလိုရေးပေါ်စီမံချက်ဥပဒေအသုံးပြုလားဆိုရင်တော့1989ခုနှစ်နောက်ပိုင်းအတိအကျကတော့ရေးပေါ်စီမံချက်ဥပဒေအတိပြုပြီးနောက်ပိုင်းပေါ့လေအဲဒီတုန်းကအမေရိကန်ပြည်ထောင်စုမှာရေးပေါ်အခြေအနေတွေကြီးညာခဲ့ဘူးပါတယ် အီရန်နိုင်ငံတဟီရန်မြို့တော်ကအမေရိကန်တပ်ရုံးအသိမ်းပိုက်ခံရပြီးအမေရိကန်နိုင်ငံသားတွေတစားကမ်းဖြစ်ဖမ်းခံနေရတဲ့အချိန်အီရန်နိုင်ငံရဲ့ပိုင်ဆိုင်မှုတွေကိုထိန်းထားဖို့အတွက်အရေးပေါ်အခြေအနေကိုသမ္မတဟောင်းဂျီမီကာတာလက်ထက်မှာကြေညာခဲ့တယ်လေ။နောက်ပိုင်းသမ္မတ60ဒီကြေညာချက်ကိုနှစ်စဉ်တက်တန်းတိုးခဲ့ရပါတယ်။သမ္မတဟောင်းဘစ်ကလင်တန်လက်ထက်1996ခုနှစ်တုန်းကလေကျူဘာကမ်းလွန်မှာအရက်ဖက်လေယာဉ်နှစင်းကိုကျူဘာစစ်တပ်ကပြစ်ချခဲ့ပြီးတဲ့နောက်အရေးပေါ်စီမံချက်ဥပဒေကိုကြေညာခဲ့ဘူးတယ်လေ။ဒီကြေညာချက်ကအခုထိအကျုံးဝင်နေစေဖြစ်ပါတယ်
ကျွန်တော်မှတ်မိသလားသမ္မတဟောင်း George W. Bush လက်ထက်2000ခုနှစ်စက်တင်ဘာလ17ရက်အကြမ်းဖက်တိုက်ခိုက်ခံရပြီးစက်တင်ဘာ14ရက်နေ့မှာကြီးညာခဲ့တဲ့စစ်တပ်ကိုကြေကြေပြန့်ပြန့်စူးစီးစော်ခွင့်သမ္မတဟောင်းအာဏာအနည်းနဲ့အရေးပေါ်စီမံချက်ဥပဒေလဲအဲ့ဒီတုန်းကထုတ်ပြန်ခဲ့ပြီးတော့အခုအချိန်ထိအကျုံးဝင်နေစေပဲနော်
ဒါနဲ့ဆက်ဆက်ပြီးတော့ဘုသူတအနေနဲ့ပြောရမယ်ဆိုရင်အမေရိကန်ပြည်ထောင်စုမှာအခုအချိန်အထိအကျုံးဝင်နေစေကြေညာထားတဲ့အရေးပေါ်စီမံချက်ဥပဒေ28ခုရှိပါတယ်။အများစုဟာနိုင်ငံတကာနဲ့ပတ်သက်တဲ့အရေးပေါ်စီးပွားရေးလုပ်ပိုင်ခွင့်ဆိုင်ရာဥပဒေခေါင်းစဉ်အောက်မှာကြေညာခဲ့ကြတာလေ။နိုင်ငံခြားရေးမူဝါဒနဲ့ပတ်သက်ပြီးတော့စီးပွားရေးအရာဒဏ်ခတ်တာတွေပြဋ္ဌာန်းဖို့သမ္မတကိုအနှင်းနဲ့အရေးပေါ်စီမံချက်ဥပဒေတွေလည်းဖြစ်ပါတယ
်။ဟုတ်ကဲ့ပါ။အခုကြုံရတဲ့အခြေအနေကိုပြန်ကောက်မယ်ဆိုရင်တော့သမ္မတကအရေးပေါ်အခြေအနေကြေညာလိုက်တာနဲ့သူအနေနဲ့လွတ်တော်ရဲ့ဒီဘူးချက်ပဲယူပဲသူသုံးချင်တဲ့တတိုင်းအတွက်ဗန္နာငွေကိုသုံးစွဲခွင့်ရနိုင်ပါတယ်။ဒါပေမဲ့လွတ်တော်အတွက်ဒီကိစ္စမှာကန့်ကွက်မှုတွေရှိလာနိုင်ပါတယ်။တချို့ဥပဒေပညာရှင်တွေကြားမှာလည်းသမ္မတအနေနဲ့ဒီလိုရေးပေါ်အခြေအနေကြီးညာမယ်လက်နက်ကင်တပ်ဖွဲ့တွေကိုညွန်ကြားမယ်ဆိုရင်ရာဇဝတ်မှုကျူးလွန်ရရောက်မယ်ဆိုပြီးတော့သတိပေးရေးတာမျိုးတွေလည်းရှိပါတယ်။ဒါပေမဲ့လည်းတချို့ဥပဒေပညာရှင်တွေကတော့လက်ရှိအခြေခံဥပဒေပါလုပ်ပိုင်ခွင့်တွေအရသမ္မတထရန့်အနေနဲ့ကြီးညာပိုင်ခွင့်ရှိသလိုအသုံးစိတ်တွေကိုဝေခွဲချထားတာမျိုးခွင့်ပြုထားတယ်လို့လည်းရင်းနေပြန်ပါတယ်ခင်ဗ
ျဟုတ်ပါတယ်ကိုသိန်းထိုင်ဦးကြီးဒီမှာကန့်ကွက်တဲ့သူတွေကဆိုရင်ကယ်လီဖိုးနီးယားပြည်နယ်ဒီမိုကရက်အောက်လွှတ်တော်အမတ်ဒမ်ရှစ်ပြောတာကတော့သမ္မတအနေနဲ့အရေးပေါ်အခြေအနေကြီးညာဖို့လုပ်ပိုင်ခွင့်မရှိဘူးလို့ဆိုပါတယ်တခြားဒီမိုကရက်အမတ်အဒမ်စမစ်ကတော့သမ္မတအနေနဲ့ကြီးညာပိုင်ခွင့်ရှိတဲ့အကြောင်းပြောဆိုနေပြန်ပါတယ်ဒါပေမဲ့သမ္မတအနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေကအနှင်းထားတဲ့လုပ်ပိုင်ခွင့်တွေကိုကျော်ပြီးတော့လုပ်ခဲ့မယ်ဆိုလို့ရှိရင်တရားရေးဆိုင်ရာစိန်ခေါ်မှုတွေကိုရင်ဆိုင်ရနိုင်တယ်လို့အဒမ်စမစ်ကသတိပေးနေပါတယ်ကိုသိန်းထိုက်ဦးရေ
ဒေါကင်းစိုးဝင်းနဲ့ဦးသိန်းထိုက်ဦးတို့ဆွေးနွေးတင်ပြထားတာပါ